ပြီးခဲ့တဲ့အပတ်ကအင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်အနီးမှာရိုဟင်ဂျာ150ကျော်လောက်လိုက်ပါလာတဲ့တပ်သားတွေမှောက်သွားတာမှာအနည်းဆုံးလူ900ရေရုပ်လောင်းတွေဆေးရရှိခဲ့တယ်လို့ကုလသမဂ္ဂအရာရှိတွေကဒီကနေ့ပဲပြောပါတယ်။ဒေသဆိုင်ရာအာဏာပိုင်တွေကရုပ်လောင်း၄လောင်းကိုမနေ့ကဆေးရရှိကြောင်းအတည်ပြုခဲ့တဲ့နောက်မှာပဲအင်ဒိုနီးရှားနိုင်ငံမှာရှိတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင ယ်တင်ခဲ့ပြီးတဲ့နောက်ပိုင်းရှာဖွေမှုတွေကိုရပ်ဆိုင်းလိုက်တာပါ။ရိုဟင်ဂျာမွတ်စလင်အများစုပါတဲ့နေရာမြန်မာနိုင်ငံကနေထွက်ခွာလာတာလို့ယူဆထားပြီးတော့နှစ်စဉ်ဒီလိုဒုက္ခတွေပြီးထောင်နဲ့ချီဟာအင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေကိုလာဖို့အတွက်ငွေကြေးအမြောက်များပေးပြီးတော့ပင်လယ်ရေကြောင်းခီးရှည်ကိုအသက်ဆုံးထွက်ခွာလာကြတာလည်းဖြစ်ပါရဲ့ရှင်။